မေရိကန်ပြည်ထောင်စုမှာရွှေ့ကြောင်းထူထောင်နေထိုင်ကြတဲ့မြန်မာနယ်ပယ်တွေကမှတက္ကသိုလ်အဆင့်ပညာဆက်လက်တင်ကြားနေတဲ့နှုန်းဟာ2012ခုနှစ်မှာ43ရာခိုင်နှုန်းသာရှိခဲ့ရာကအခု2019ခုနှစ်မှာ85ရာခိုင်နှုန်းထိရှိလာပါတယ်။ဒါဟာလွန်ခဲ့တဲ့6နှစ်အတွင်း69ရာခိုင်နှုန်းထိတိုးမြင့်တက်လာခဲ့တာဖြစ်တဲ့ကြောင့်အင်ဒီယားနာပြည်နယ်အင်ဒီယားနာပူလစ်အခြေစိုက် BACI မြန်မာအမေရိကန်လူမှုရေးအစိုးရစစ်တမ်းမှဖော်ပြထားပါတယ်။ကျောင်းသားအများစုအနေနဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ဘာသာရပ်ကိုရွေးချယ်ကြပေမဲ့အင်ဂျင်နီယာနဲ့စီးပွားရေးဘာသာရပ်တွေကိုရွေးချယ်သင်ယူကြတာကိုလည်းတွေ့ရတဲ့အကြောင်း BACN ရဲ့အမှုဆောင်ညွှန်ကြားရေးမှူးအီလိုက်ဇာဘန်နီကပြောပါတယ်။ဒီအကြောင်းကို BOA1.da ကိုစော်ဝင်းလိုင်ကအီလိုက်ဇာဘန်နီကိုဆက်သွယ်မြင်ရတဲ့အခါမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံကနေပြည်တော်မှဒီအမေရိကန်နိုင်ငံဝင်လာတဲ့ကလေးတွေသူတို့ရဲ့ high school ပြီးတာနဲ့ college ကိုဝင်သွားတဲ့နှုန်းကသထောက်တစ်ဆင့်မှာ43ရာခိုင်နှုန်းနဲ့ပြီးတော့မှဒီနေ့2019မှာ85ရာခိုင်နှုန်းတက်သွားတယ
်။ဟုတ်ကဲ့ဆိုတော့ဒါ9နှစ်6နှစ်အတွင်းမှာရာခိုင်နှုန်းနှစ်ဆလောက်ကိုတက်သွားတာပေါ့နော
်။ဟုတ်ကဲ့မှန်တယ်။အားရစရာဝမ်းမြောက်စရာလည်းဖြစ်တယ်။ဒီက6နှစ်အတွင်းမှာ69ရာခိုင်နှုန်းတက်သွားတယ်လို့ကျွန်တော်တို့ဆိုလို့ရတယ်ဟုတ်ကဲ
့။ဟိုကလေးတွေရာခိုင်နှုန်းတက်သွားတာဘာကြောင့်လဲ။ဟိုသူတို့စူးစမ်းမှုပုံများလာလားဒါမှမဟုတ်သူတို့စူးစမ်းလာအောင်ပံ့ပိုးမှုအနေထားတွေကကောင်းလာလို့လားဘာကြောင့်အခုလိုမျိုးဟိုရခိုင်တို့မြင့်လာတာလဲ
ဟုတ်ကဲ့ဒီဟာတွေရဲ့ server factors အကြောင်းမျက်မျက်ပါဝင်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်ကျွန်တော်တို့ဒီလိုကြောက်တဲ့နေမှာကိုကြောင်းဝင်ခြင်းနဲ့စိတ်ပါဝင်စားမှုအားလည်းများလာတယ်အဲ့ဒါဒီလိုရှိရင်ကျွန်တော်တို့လိုဒီသူတို့ကိုကူညီတဲ့အဖွဲ့အစည်းတွေကနေဒီမှာပံ့ပိုးပြီးတော့သူတို့ကို direct direction ပေါ့လေဒီသူတို့ရဲ့တန်းပြပူးဆောင်မှုကိုလည်းပို့ပြီးတော့မှလှုပ်လာတာလည်းပါဝင်တယ်ပြီးတော့ဒီကျွန်တော်တို့ရဲ့ partners เจ้าတွေရဲ့ပြီးတော့တက္ကသိုလ်တွေရဲ့ပြီးတော့ဒီ community နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်မှုတွေမှာလည်းပါဝင်တယ်ဆိုတော့အဲ့ဒါအားလုံးပူးပေါင်းပြီးတော့မှဒီ research တွေထွက်လာတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီသူတေသနာကတော့ဘလို့ပုံစံနဲ့လောက်ကြတာလဲခင်ဗျာဟိုဘယ်နေရာတွေမှာအခြေခံပြီးလောက်တာလဲလူဦးရေအပြင်ဘလို့မျိုးကျွန်တော်တို့အချို့အစားခွဲပြီးတော့သူတေသနာကိုလောက်ပါတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ collect တက်နှုတ်ကိုလုပ်တဲ့နေရာမှာတခါတည်း collect ဝင်ဖိုးရဖြစ်တယ် high school ပြီးသွားတဲ့ကလေးတွေကိုကျွန်တော်တို့ survey လုပ်ရတာဖြစ်တယ်အဲဒီလုပ်တဲ့နေရာမှာမသိမိသားမှာပြီးသွားတဲ့ကျောင်းသားတွေကိုကျွန်တော်လုပ်ရတာဖြစ်တဲ့အဲ့လိုလုတ်တဲ့နေရာမှာလည်းဒီအင်ဒီယားနာအစတိတ်ရဲ့ပြီးတော့တက်ဆတ်စတိတ်ရဲ့အဲ့ဒီနှစ်ခုကိုပဲဒီကိတော့လုပ်ရတာဖြစ်တယ်ဒီနှစ်ခုကိုလုတ်တဲ့နေရာမှာ100ကျော်ကျော်ကျွန်တော်တို့လုပ်ရတယ်ဒီနှစ်ခုကိုလုတ်တယ်ဆိုပေမဲ့လည်းဒီအမေရိကန်တနိုင်ငံလုံးရဲ့မြန်မာနိုင်ငံကနေလာတဲ့မိသားစုနဲ့ကျောင်းသူကျောင်းသားတွေအကူလို့အတွက်အကျုံးဝင်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ family structure ရဲ့ပြီးတော့ကျွန်တော်တို့ရဲ့ education inspiration ရဲ့အရာတွေကတော်တော်လေးတူနေတယ်။နည်းနည်းတော့ကွာနိုင်တာပေါ့လေ။တော်တော်လည်းပဲဒီဟာကအကူလို့ခြုံပြီးတော့မှသုံးနိုင်တဲ့ information ဖြစ်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်။ဟုတ်ကဲ့။
နောက်တစ်ခုကျွန်တော်သိချင်တာကဒီသူတေသနာထဲမှာပြောထားတာက2012ခုနှစ်တုန်းက43ရာခိုင်နှုန်းကနေပြီးတော့အခုနှစ်2019ခုနှစ်မှာ 85% 85ရာခိုင်နှုန်းအထိတက်လာတယ်ဆိုတော့သူတေသနာကိုနှစ်စဉ်လှုပ်လာတာလား2012ခုနဲ့2019ခုကိုဘယ်လိုနိုင်ရှင်းတယ်လဲ
ဟုတ်ကဲ့နှစ်တိုင်းမှာကျွန်တော်တို့လှုပ်ပါတယ်နှစ်တိုင်းမှာလှုပ်တဲ့နေရာမှာဥပမာအဖြစ်2012မှာ43ရာခိုင်နှုန်းတက်တယ်အဲ့လိုဆက်တက်ပြီးတော့မှ2014မှာကျွန်တော်ဆက်ရခိုင်နှုန်းတက်သွားတယ်ပြီးတော့ပြည့်ခဲ့တဲ့နှစ်2016လို့80ရခိုင်နှုန်းတက်သွားတယ်ဆိုတော့ဒီပြီးတော့85ရခိုင်နှုန်းတိပေါ့လေဆိုတော့ဒီတိုင်းကိုကျွန်တော်တို့လုပ်တယ်ဟုတ်ကဲ့
ဆိုတော့ဒီ2012ခုနှစ်တုန်းကလုပ်ခဲ့တဲ့သူတေသနာအရာဆိုရင်တော့ဒီကလေးတွေဟာအခုကျောင်းပြီးကြပြီပေါ့နော် Bachelor ဒါမှမဟုတ်လည်း BSc သူတို့ပြီးကြပြီပေါ့ဆိုတော့ဒီကလေးတွေကရောသူတို့ထဲမှာဟို post graduate လို့ခေါ်တဲ့ဒီဘွဲ့လွန်ဆက်တက်တာတွေရောရှိသလားသူတို့ရဲ့စိတ်ဝင်စားမှုကမြန်မာနိုင်ငံအပေါ်မှာရောဘယ်လောက်ရှိသလဲမြန်မာနိုင်ငံကပေါက်ဖွားတဲ့မိသားစုဆိုတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုရှိတာသလား
ဟုတ်ကဲ့တော်တော်များများကမြန်မာနိုင်ငံအတွက်ကိုပြပြီးတော့မှပေးစားခြင်းနဲ့ လူ့ဥစ္စာနာလည်းရှိတာ motivation ပါလေရှိတာလည်းကျွန်တော်တို့တွေ့ရတယ်ပြီးတော့ June အခု6နှစ်လည်းရှိပြီဆိုတော့အဲတော်တော်လေးလေးအဲကြောင်းပြင်းနေကြပါပြီအဲတော်တော်လေးပဲအများအားဖြည့်တော့ကောလိပ်မှာပဲသူတို့ဆက်တက်နေပြီတဲ့အဲ့လိုကောလိပ်ဆက်တက်ထုံးကလည်းကျွန်တော်တို့တက်ပတ်နဲ့ပြုစုထားတယ်အဲ့နေရာမှာ30ရာခိုင်နှုန်းလောက်က Master's Program အထိကိုသူတို့တက်ခင်တဲ့စိတ်ဆရာရှိတယ်15ရာခိုင်နှုန်းကဒီ Doctorate PhD အထက်အထိတက်ပြီးတော့အကြောင်းပြချတဲ့စိတ်ဆရာရှိတယ်ကျွန်တော်တို့တွေ့ရတယ
်။ Elizabeth Annie ကိုကိုယ်စောင့်ဝင်နိုင်ကဆက်သွယ်မြင့်မြတ်ထားတာဖြစ်ပါတယ်ရှင်။